သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြရင်သားကင်ဆာကြောင့်အမျိုးသမီးတွေရင်သားထဲကို silicon အစားထိုးထည့်တာသို့မဟုတ်ရင်သားကိုပြန်လည်တိဆောက်တာတို့ကိုပြုလုပ်ခဲ့တဲ့အမျိုးသမီးတွေအနေနဲ့သင့်ကိုယ်ခံအားကိုဥတီပြီးရှားပါတဲ့ကင်ဆာရောဂါလက္ခဏာမျိုးကိုစောစီစွာသိရှိနေအောင်စောင့်ကြည့်ဖို့ဆိုဩထားပါတယ်ဗစ်တိုးရီးယားပြည်နယ်တစ်ခုထဲမှာပဲ Anaplastic Large Cell Lymphoma လို့ခေါ်တဲ့ပုံမှန် cell အကြီးတွေကြောင့် lymph node မှာဖြစ်တဲ့ကင်ဆာရောဂါတွေ့ရှိသူအနည်းဆုံး16ယောက်ရှိခဲ့ပြီးဓာတ်တွေကရင်သားထဲထည့်သွင်းတဲ့ breast implanttexture နဲ့ဆက်နွယ်နေတာကိုတွေ့နေရတယ်လို့ဆိုပါတယ်။ဒါကရင်သားအစားထိုးတဲ့လုပ်ငန်းတွေအတွက်ယခုနောက်ဆုံးကျန်းမာရေးနဲ့ပတ်သက်လို့သတိပေးခေါင်းလောင်းမြည်တာဖြစ်ပြီးဒါက Australian အမျိုးသမီး၄ဦးကရင်သားအစားထိုး breast implant ကြောင့်အသက်သေဆုံးသွားပြီးမှဖြစ်ပါတယ်။ဘုံတူညီတဲ့အချက်တွေကတော့ texture အပြည့်အကျဲအစားထိုးတဲ့ခွဲစိတ်မှုဖြစ်ပြီးချောမွေးတဲ့အစားထိုးတာမျိုးမဟုတ်ဘူးလို့ဆိုပါတယ် Safer Care Victoria ရဲ့ယာယီ Chief Executive Anne Marie Keenan ပြောတာကတော့ရင်သားထဲအစားထိုးထည့်တဲ့အမျိုးသမီးတွေအနေနဲ့သတိရှိဖို့အရေးကြီးတယ်လို့ဆိုပါတယ
် What we know is if we catch this lymphoma which is very low risk then there's a
ကျမတို့သိတာကတော့တကယ်လို့သာကျမတို့သာဒီ lymphoma ကိုစောစီးစွာတွေ့ရှိရင်ဘေးအနေဖြစ်နိုင်ဖို့ကအတော်နှိမ့်ချပြီးပျောက်ကင်းနိုင်ဖို့ကပိုကြီးမားတဲ့အလားလာရှိပါတယ်။ကျန်းမာရေးအာဏာပိုင်တွေကယခုလိုသတိပေးနေတဲ့ကြားက Breast Cancer Network Australia ရဲ့အုပ်ချုပ်ရေးမှူး Kristin Pilati ကတော့အမျိုးသမီးတွေအနေနဲ့စိတ်အေးထားကြဖို့ဆော်ဩနေပါတယ်။
You don't need to quickly run back to your specialist and have them removed. It's about being aware.
သင်ရဲ့အထူးကုစီကိုလျင်မြန်စွာပြေးသွားပြီးထုတ်ပြစ်လိုက်ဖို့မလိုသေးပါဘူး။ဒါကိုသိထားဖို့နဲ့မြေသိပြောင်းလဲမှုမစိုးကိုချက်ချင်းသင်ရဲ့ဆေးအဖွဲ့ဆရာဝန်တွေနဲ့စစ်ဆေးဖို့ပါ။သူတို့ရဲ့ရင်သားထဲအစားထိုးထည့်သွင်းထားတဲ့အမျိုးသမီးတွေကိုသူတို့ရင်သားကိုစစ်ဆေးတဲ့အခါလှုပ်ဆောင်ဖို့ကိုAnne Marie Keenan ကအကြံပေးထားပါတယ်
။ So the symptoms that women should be looking for is a lump in their breast, any fluid around there.
မြို့သမီးတွေအနေနဲ့ကြည့်ရမယ့်ယောဂလက္ခဏာကရင်သားထဲမှာအဖူးအချိတ်ကိုပါအစားထိုးထားတဲ့တဝိုက်မှာမြေသည့်အရေတွေသို့မဟုတ်မြေသည့်ပြောင်းလဲမှုကိုမဆိုးပါ။ရောင်တာနဲ့မတူပါဘူး။ဒါကသူတို့တွေ့နေကြပါ။ Texture ရင်သားအစားထိုးထားတဲ့အမျိုးသမီးတွေမှာရှားပါတဲ့ lymphoma cancer ရောဂါဖြစ်ဖို့က23ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဒါကအစားထိုးထည့်သွင်းသူ2500မှာတစ်ယောက်ဖြစ်ပြီး texture နေတဲ့အစားထိုးထည့်သွင်းသူတွေထဲမှာတော့8300မှာတစ်ယောက်ဖြစ်တယ်လို့ Kristin Pilati ကပြောပါတယ်
။ We know that just over 100 women in Australia reported ALCL after their texture implants had been put in.
Australia မှာအမျိုးသမီးအယောက်တရာကျော်လောက်ကသာသူတို့ texture ရင်သားအစားထိုးထည့်ပြီး anaplastic large cell lymphoma ဖြစ်တတ်တယ်ဆိုတာကျမတို့သိပါတယ်။ဒါကြောင့်ဒါကသိကြီးမားတဲ့ဘေးအန္တရာယ်ရှိတာတော့မဟုတ်ပါဘူး။ Australia မှာ texture ရင်သားအစားထိုးတာကိုလွန်ခဲ့တဲ့၈လအကြာက Therapeutic Goods Administration ကကျမရေးအတွက်ဘေးအန္တရာယ်ရှိလို့ပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့ဒါမျိုးခွဲစိတ်အစားထိုးတာကလွန်ခဲ့တဲ့20လောက်ထဲကလုတ်ခဲ့တာဖြစ်တဲ့အတွက်အာဏာပိုင်တွေကဆက်လက်လို့စိုးရိမ်မခင်ဖြစ်နေပါတယ်။2019ခုနှစ်ကရင်သားအစားထိုးတာကိုပြန်လည်သုံးသပ်ပြီးမှ TGA ကပြောတာကတော့ Australia မှာရင်သားအစားထိုးထည့်တာကိုပေးသွင်းတဲ့ကုမ္ပဏီများက Anaplastic Large cell lymphoma ဖြစ်တယ်လို့အကြောင်းကြားခံရတဲ့ရင်သားအစားထိုးသွင်းတဲ့ပစ္စည်းတွေတင်တာမဟုတ်ပါဘူးတခြားဟာတွေလည်းပါဝင်ပါတယ်အားလုံးမှာသုံးဆွဲဖို့ညွန်ကြားချက်တွေပါဝင်ဖို့တေချာအောင်လုပ်ရမှာဖြစ်ပြီးအဲ့ဒီဘူးရေပေါ်မှာဒီပစ္စည်းကိရိယာကိုအသုံးပြုတာကကင်ဆာဖြစ်ဖို့အန္တရာယ်ရှိတယ်ဆိုတာနဲ့ပုံမှန်ဆေးစစ်ဖို့အကြံပြုတဲ့ဆိုတဲ့အချက်တွေကိုသတိပေးထားတာပါဝင်ရမှာဖြစ်ပါတယ် ဒါမျိုးခွဲစိတ်မှုမဖြစ်လို့ခင်အမျိုးသမီးတွေအနေနဲ့သူတို့ကိုယ်တိုင်ဒီအကြောင်းအရာနဲ့ပတ်သက်လို့စမ်းစစ်လေ့လာမှုတွေလုပ်ကြဖို့ Christine Palletti ကအကြံပေးပါတယ်
I think anyone who is about to undergo a significant surgery like breast implants needs to really understand all of the pros and cons. And so we really say it's so important for people to get all of the very best. And later,
to the point, yin da te sa to te de khwae sai mu myo go ma lou khin ma di khwae sai mu ye kaung da rwe ne ma kaung da rwe go de ge ra na le bu lo a pi khwae sai me a myo thami rwe ma de ge a kaung song ne နောက်ဆုံးသတင်းချက်လက်တွေကိုယုံကြည်ရတဲ့နေရာတွေကရရှိဖို့ကအရန်အရေးကြီးပါတယ်။ဒါမှသာသင်အတွက်သင်တော်မဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပါ။သူမကဆက်လက်သတိပေးတာကအစာထိုးထားတာကိုပြန်ခွဲထုတ်တာကကင်ဆာဖြစ်ဖို့ထက်ပိုဘေးအန္တရာယ်ရှိတယ်လို့ဆိုပါတယ်။သောရရှိအမျိုးသမီးများခင်ဗျာ။ဘာမဆိုခွဲစိတ်တာပြုလို့ရမယ်ဆိုရင်မိမိရဲ့အထွေထွေကုဆရာဝန်နဲ့တေချာစွာတိုင်မင်ဆွေးနွေးပြီးမှသာဆုပ်ဖြတ်သစ်မှာကြောင်ပြောဆိုရင် SPS သတင်းဌာနက Garrett Bohem ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SPS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီစစ်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ